င်မာရီဆိုင်ကကောက်ဆက်စားမှာကိုလိုနီယာတဲ့မြန်မာဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်ပြီးနိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုနိုင်ငံသားအတိမတ်ပြုမှတ်ပုံတင်ထုတ်ပေးမှာဖြစ်ပြီးကျန်တဲ့သူတွေကိုတော့အမေရိကန်ပြည်အောင်စုမှာအမြဲတမ်းနေထိုင်ခွင့် Green Card နဲ့ဆင်တူတဲ့NDC ကတည်းထုတ်ပေးသွားမှာဖြစ်တယ်လို့ပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂထရီညီလာခံမင်ကိုမှပြောဆိုသွားပါတယ်။စနေနေ့ကအမေရိကန်ပြည်တော်စုနယူးယောက်မြို့ကုလသမဂ္ဂထရီညီလာခံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေကအထွေထွေမူဝါဒရှိရာမင်ကိုမှထည့်သွင်းပြောဆိုတဲ့အချိန်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုမြန်မာဘက်ကလက်ခံလိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကနှစ်နိုင်ငံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ရခိုင်ရေးကိစ္စကမြန်မာရင်ဆိုင်နေရတဲ့အရှုပ်ထွေးဆုံးကိစ္စဖြစ်ပြီးလက်ရှိမြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းကတော့နေရာဆုံးခွာသူတွေကိုစီစစ်ပြီးပြန်လည်လက်ခံရင်းနဲ့ပြန်ရောက်လာသူတွေကိုကောင်းမွန်တဲ့ပတ်ဝန်းကျင်ဖန်တီးပေးရို့ဖြစ်တယ်လို့လည်းမင်ကိုမှထည့်သွင်းပြောဆိုသွားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေထာနေပြန်ရေးလုပ်ငန်းစဉ်ကနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်ခဲ့တာပါဒုက္ခသည်တွေကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအတိအမှတ်ပြုဖို့နိုင်ငံသားဖြစ်ခွင့်အမှတ်တမ်းချက်ပေးဖို့ဒီဇိုင်းမမတောင်းဆိုနေပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံပါဘူးဒါအပြင်နိုင်ငံသားဖြစ်ရေးအတွက်လည်းတည်ဆဲဥပဒေအရဆောင်ရွက်ရမယ်လို့ပြောဆိုထားတာကြောင့်နိုင်ငံသားဖြစ်ခွင့်ကလည်းမရေမရာဖြစ်နေသေးပါရှင်